ရန်ကုန်တိုင်းဝန်ကြီးချုပ်စီကရွှေနဲ့ဒေါ်လာငွေတွေရယူခဲ့တယ်ဆိုပြီးဒေါ်အောင်ဆန်းစုကြည်အဖို့ဆွဲဆိုထားတဲ့အဂတိလက်စာမှုဟာအမှုမြောက်တယ်လို့တရားရုံးကဒီကနေ့ဆုံးဖြတ်ပါတယ်။အန်အယ်ဒီအစိုးရလက်ထက်မှာရန်ကုန်တိုင်းထက်ကလုပ်ငန်းဆောင်ရွက်မှုတွေထောက်ခံပေးဖို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းပေးတဲ့ဒေါ်လာငွေ6သိန်းနဲ့အခောက်ရွှေ8ပိတ်တာလက် တောင်ဆန်းစုကြည်ကိုရင်ရှောက်လက်ချက်ပေးဖို့ရှိနေပါတယ်။နေပြည်တော်နဲ့ရန်ကုန်မှာတောခင်ကြီးဖောင်ဒေးရှင်းနဲ့ပတ်သက်လို့မြေနေရာရယူတဲ့ဆိုတဲ့အဂတိအမှုဆွဲချက်ကိုလည်းဒီကနေ့စစ်ဆေးပါတယ်။တောင်ဆန်းစုကြည်ရှင်းနေတွေကိုမီဒီယာကမပြောရဘူးဆိုပြီးတော့စစ်ကောင်စီဘက်ကပုံမထုတ်တားမြစ်ထားတာမျိုးဆက်သွယ်မေးမြန်းလို့မရပါဘူး။တောင်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အဂတိအမှုတွေမှာဥပဒေပါပြဋ္ဌာန်းချက်နဲ့မကန့်ညီသလိုတောင်ဆန်းစုကြည်ကိုဖမ်းဆီးပြီးတော့ပိုင်ဆိုင်မှုတွေထိန်းသိမ်းစင်မှာလဲလက်ပေးတယ်လို့ဆွဆွဲထားတဲ့ရွှေနဲ့ဒေါ်လာစီးရင်တွေမပါဝင်ဘူးလို့တောင်ဆန်းစုကြည်ရှင်းနေတွေဘက်ကတရားရုံးကိုရှောက်လွှဲခဲ့တယ်လို့သိရပါတယ်။တကယ်လို့အဂတိလိုက်စားမှုတပ်ဖြည့်ရေးဥပဒေ55နဲ့အပြစ်ရှိတယ်လို့တရားရုံးကပြဋ္ဌာန်းချမှတ်မယ်ဆိုရင်အမြင့်ဆုံးပြဋ္ဌာန်း1095နှစ်အထိကြာခံရနိုင်ပါတယ်။မနှက်ဖြန်မှာတော့ရဟယင်ငါရမှုဝယ်ယုံမှုနဲ့ဆိုင်တဲ့အဂတိလိုက်စားမှု၅မှုကိုဆက်လက်စစ်ဆေးသွားမှာပါ။စစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်စစ်ကောင်စီကတောင်ဆန်းစုကြည်အပေါ်လောလောဆယ်အထိအမှုပေါင်း18မှုနဲ့တရားစွဲခဲ့ပြီးတော့၅မှုအတွက်1096နှစ်ပြဋ္ဌာန်းချမှတ်ထားပါတယ်။